2012ခုနှစ်ရခိုင်ပြည်နယ်အတွင်းဘာသာရေးလူမျိုးရေးအခြေခံပြည်ပခါရီကြောင့်ဒုက္ခသည်စခန်းတွေကိုရောက်ခဲ့ကြတဲ့ဝင်ကြအများစုပါတဲ့မွတ်စလင်တွေဟာဆယ်စုနှစ်တခုကြာလာပြီမဲ့လို့ဒုက္ခသည်စခန်းတွေထဲမှာပဲမျှော်လင့်ချက်နဲ့အနာဂတ်နဲ့ဆက်ရှိနေဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့မွတ်စလင်အများစုဟာမြန်မာနိုင်ငံတော်ဝန်သွာလာခွင့်မဆိုထားနဲ့ရခိုင်ပြည်နယ်အတွင်းနဲ့မြို့ပေါ်တွေကိုတော့လွတ်လပ်စွာသွာလာခွင့်မရှိဘဲတိတ်ပင်ခံထားတာပါ။2012ကနေ2022ခုနှစ်အထိဆယ်စုနှစ်တစုစာပိတ်လောင်ခံထားရတဲ့ရခိုင်ပြည်နယ် IDB ဒုက္ခသည်စခန်းတွေကမွတ်စလင်တွေရဲ့မျှော်လင့်ချက်တောင်းဆိုချက်တွေနဲ့ပတ်သက်လို့မဆုမွန်မွန်ကမီဒီယာပြီးတော့စုစည်းတင်ပြပေးထားပါတယ်ရှင်
။လွန်ခဲ့တဲ့ဇန်နဝါရီ2012ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်လူများပြားပေကြီးခဲ့ရတယ်လို့နေအိမ်တွေစီးပွားရေးလုပ်ငန်းတွေပါတော်တော်များများဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။ရိုဟင်ဂျာတွေအပါအဝင်ထာနေမွတ်စလင်တွေကိုမူရင်းနေရာတွေကနေ IDP ပြည်တွင်းဒုက္ခသည်စခန်းတွေမှာအာဏာပိုင်တွေကနေရာချထားပေးခဲ့ပါတယ်။2019ခုနှစ်အတွင်းမှာပြည်ပခါတွေကတကြောပြန်ဖြစ်လာပြီးတော့ဒေသခံရိုဟင်ဂျာတိမ်းငယ်ချီပြီးနေဆက်ဖြတ်ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့အတွက်သူတို့တွေနေရာရင်းပြောင်းရေးကပိုပြီးတော့မှအလံဝေးလာပါတယ်။အဲဒီနောက်မှာရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့စစ်တပ်တို့ကြားတိုက်ပွဲတွေနဲ့မြန်မာနိုင်ငံမှာဆက်အနာတိမ်းပြီးတဲ့နောက်ပိုင်းအခြေအနေတွေကြောင့်ဒုက္ခသည်တွေနေရပြန်ရေးဟာလည်းမျှော်လင့်ချက်ပိုးပြီးတော့ကင်းမဲ့လာပါတယ်။မွတ်စလင်ဒုက္ခသည်တွေခိုးလုံနေထိုင်ရာစစ်တွေမြို့နယ်တက်ကယ်ပြင်ဒုက္ခသည်စခန်းကဥမောင်လေးက2012ခုနှစ်ကနေ2022ခုနှစ်အထိဆယ်စုနှစ်တနစ်စာတောင်ပိတ်လောင်ခံထားရတဲ့သူတို့ရဲ့အခက်အခဲစိန်ခေါ်မှုတွေကစကားလုံးနဲ့ဖော်ပြဖို့တောင်ခက်ပါတယ်လို့ဆိုပါတယ
်။အမကျွန်တော်ကကတ္တမပေါ်လာရကတ္တိယစေမယိပင်ယိဇံရကတ္တိယဟောနောဒီယကံပလောမကုကုဝေကေလေနိယေတံကစနိတောမိဘသူရေအတိကမတ္တမရောကအစီရကတော့ကျွန်တော်တို့ကိုလုတ်ပြီးဟိုလူရာမဆိုပေါ်လာရင်အဝိနေစေမယိပင်ယိမှာဗမစနိတောဘူး
ဟုတ်ကဲ့အခု10နှစ်တောင်ရှိလာပြီဆိုတော့10နှစ်ကာလအတွင်းမှာကြုံရတဲ့အခက်အခဲတွေကအခက်အခဲဖြစ်ဆုံးဆိုရင်ဘာလို့ပြောလို့ရမလဲရှင်။အပြင်သွားလာခွင့်လည်းလုံးဝပိတ်ထားတာဆိုတော့လေ
အဲ့ဒါအများအဓိကရည်ကြီးတယ်မှာမပုံတင်ကြတာလေတော့ခါလာကြတယ်မကြတာမကြဘူး။နောက်ပြီးဟိုကိတည်းကတင်းနေကနေတင်းနေသွားတာလေမပြေလို့မှာလည်းမကတိချုံနေရတယ်။ဒါပေမဲ့ဒီကတည်းကတောင်းရဲ့ယူထားပြီးတော့မှပလတ်တင်တင်တော့ပေးတယ်မှာအဲ့ဒါနဲ့လုံတော့တာမရှိပါမှကျွန်တော်တော့ခက်ရတယ်
ဒီလို IDB စကန်တွေကမွတ်စလင်ဒုက္ခသည်တွေအပြင်ရခိုင်ပြည်နယ်ထဲမှာပဲကျေးရွာတွေမှာနေထိုင်ရတဲ့မွတ်စလင်တွေအတွက်လွတ်လပ်စွာသွားလာခြင်းမရှိဘဲသူတို့ကိုမြန်မာနိုင်ငံထဲနဲ့ရခိုင်ပြည်နယ်ထဲမှာတော့အသွားအလာတွေကိုကန့်တတ်ထားခဲ့ဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲကမွတ်စလင်ကျေးရွာတွေနောက်ပြီးတော့မွတ်စလင်ဒုက္ခသည်စခန်းတွေစီကိုသွားတဲ့လမ်းလိုက်မှာလည်းစစ်ဆေးရေးဂိတ်တွေရှိပါတယ်။မွတ်စလင်ကျေးရွာအချင်းချင်းသွားလို့ရပေမဲ့လို့တခြားမျိုးပေါ်နဲ့မွတ်စလင်တွေအများစုနေထိုင်ရမဟုတ်တဲ့တခြားကျေးရွာတွေကိုချက်တန်းသွားလာခွင့်ပိတ်ပင်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တဲကြောင်လက်သမားကျေးရွာအကွက်ရှိမှာနေထိုင်တဲ့မွတ်စလင်ဦးမောင်မောင်ခိုင်ကတော့သူတို့အတွက်အလိုလားဆုံးနဲ့အဖြစ်ချင်းဆုံးဆန္ဒကလူသားတစ်ယောက်လိုလူခွင့်နဲ့အညီလွတ်လပ်စွာလှုပ်ရှားသွားလာခွင့်ပါတယ်လို့ဆိုပါတယ်။
ကျွန်တော်သွားရတယ်လာရတယ်ခရီးတော့ကောင်းတဲ့အဆင်မပြေဘူးကျွန်တော်လမ်းခရီးတော့အဆင်မပြေဘူ
းဟုတ်ကဲ့ဘာဖြစ်လို့လဲ
အဲခေါ်ဖို့မပုန်လာလူမဲလဲမပုန်လာကရှိမှသွားလို့ရမယ်လဲမပုန်လာကမရှိရလားနားရည်ပဲကျိုးစီပြီးရှောက်တာတည်းရှိတယ်ရတာလူတွေရှိတယ်မရတာကအများကြီးပဲ
လက်တလုံးမှာတော့ရခိုင်ပြည်နယ်ထဲမှာအာဏာပိုင်တွေကမွတ်စလင်တွေကိုနိုင်ငံသားဖြစ်မှုကိုတေချာဆစ်ဆစ်ပြီးတော့အထောက်အထားခိုင်လုံတဲ့သူတွေကို NVC လို့ခေါ်တဲ့အတိအမှတ်ပြုကတ်တွေထုတ်ပေးထားပြီးတော့တွာလာခွင့်ပေးထားတာရှိပေမဲ့မွတ်စလင်တော်တော်များများကတော့နိုင်ငံသားဆစ်ဆစ်ရေးကတ်တွေမရကြပါဘူးလူတရာလျှောက်ထားရင်65ယောက်လောက်ကအပယ်ချခံရတဲ့အနေအထားဖြစ်နေပါတယ်လို့တဲကောင်းလက်သမားရွာကမွတ်စလင်ဦးမောင်ခိုင်ကဆိုပါတယ
်လျှောက်တာလျှောက်တာပြီးတော့ရတာရဟိုတရားမှာ9ရက်လောက်ပဲရတယ်65ရက်မရတာဒီရှိတယ်။အဲ့ဒါကရှိရင်လည်းကျတော့တွားလို့လာလို့တော့ရတယ်လေရင်နဲ့ရင်ကိုယ်တွေပါတွေတွားလို့ရတယ်လေ။အဲ့တို့ကဒီလိုပေါ့တို့ရှောက်တာလားတရားရှောက်တာလားဒီတို့ကပထမ2023ကမှရတယ်2023နောက်ပိုင်းမှရှောက်တာလူတွေကအခုကြားမလားကြားမလားလို့ပြောတယ်။နေပြီးတော့ဆင်းလာအဲ့လိုပြောတယ်
ဟုတ်ကဲ့အဲ့တော့သွားဖို့လာဖို့အပြင်ပေါ့ဒီဟိုစားဝတ်နေရေးတို့ဟိုဒီအဲ့မှာစီးပွားရေးဘာညာလုပ်တဲ့ဟာတွေရောလုံခြုံမှုရှိလားဘာအခက်ခဲတွေရှိလဲရှင
်တဲချောင်းမှာဘာတခုမှလုံးမရှိတော့ဘူးဟာဟိုပဲရှိတယ်ဘယ်လိုသွားပြီးတော့ငါးပန်းလေရင်လည်းငါးပန်းလေဒီကငါးပန်းလေရတယ်ငါးပန်းလေရတာဟာလေဆက်ရှိပြီးညရတယ်နဲ့ဟိုရေကစိတ်ကတမျိုးလဘကကစိတ်ကတမျိုးစကြကတစိတ်က အဲ့ဒါအများကြီးပဲမခိုက်ဘူးကြည့်ကြည့်တဲ့ကြည့်ကြည့်များတယ်အဲ့ဒါတကူပဲရှိတယ်ဆိုတော့အမကြီးအဲ့ဒီလောငါးပဲလင်နဲ့အင်းလူကိုသွားပြီးတော့ငါးပန်းတာလို့တကူပဲရှိတယ်နော်
ဟုတ်ကဲ့
အဲ့ဒါနဲ့အဆင်မပြေဘူ
းအခုလိုမျိုးရခိုင်ပြည်နယ်တဲကမွတ်စလင်တွေအပြင်ဆယ်စုနှစ်တစုသာဒုက္ခတွေစခန်းတွေထဲမှာပဲအပြင်ထွက်သွားလာခွင့်မရှိပဲနေထိုင်နေကြရတဲ့မွတ်စလင်တွေအတွက်အနာဂတ်တွေမျောလင်းချက်တွေကင်းလာပြီးတော့သူတို့ကနေမှာပဲပိတ်ထားခံရတဲ့နှစ်တွေကြာလာတာနဲ့အမျှသူတို့ရဲ့နေစဉ်ပုံမှန်စားဝတ်နေရေးကျန်းမာရေးပညာရေးနဲ့ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာမွန်းကျပ်မှုတွေဖြစ်လာနေပါတယ်။အရင်တုန်းကရခိုင်ပြည်နယ်မှာဒီလိုဘာသာရေးလူမျိုးရေးအခြေခံတဲ့အတ္တိကယုံပြိပခါတွေမဖြစ်ခင်တုန်းကမွတ်စလင်တွေလွတ်လပ်စွာသွားလာခွင့်ရခဲ့တာပါ။ဒါ့အပြင်ဒီရခိုင်လူမျိုးတွေနဲ့အတူတူစီးပွားရေးလုပ်ကိုင်ခဲ့ကြတာဖြစ်လို့အခုအချိန်မှာတော့သူတို့အတူရှင်တွဲပြီးပြန်ပြီးနေထိုင်နိုင်ရေးဆိုတာကတော့ယုံကြည်မှုကပြန်လည်တည်ဆောက်နေရတဲ့အခြေအနေဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုရ2016ခုနှစ်တုန်းကဖွဲ့စည်းပေးခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်အရဆိုရင်မွတ်စလင် IDP တွေကိုသူတို့မူလနေထိုင်တဲ့နေရာတွေကိုပြန်လည်နေရာချထားပေးဖို့ဒါမှမဟုတ်တခြားနေရာတွေကိုပြန်ပြီးတော့ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုံတိတ်ခါနဲ့အညီပြောင်းရွှေ့ပေးနိုင်ရမယ်ဆိုတဲ့အချက်ပါဝင်ပါတယ်။နောက်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်ဖို့ကိုဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးတော့အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDP တွေပြောင်းရွှေ့လို့တဲ့နေရာတွေကိုပြောင်းရွှေ့နိုင်အောင်ဆောင်ရွက်ပေးရမယ်လို့အကြံပေးထားပါတယ်။အဲ့ဒီတော့ကအုပ်ချုပ်ခဲ့တဲ့ NLD အစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းကိုဖီအာနန်ကော်မရှင်အကြံပြုချက်တွေအတိုင်းဆောင်ရွက်မယ်ဆိုတာကိုကတိပြုခဲ့ပါတယ်။ဒါပေမဲ့လို့2021ခုနှစ်မှာမြန်မာနိုင်ငံမှာဆီယနာတိမ်းခံလိုက်ရပြီးတဲ့နောက်ပိုင်းအခုချိန်ထိ2022ခုနှစ်ကနေ2022ခုနှစ်အထိ IDP ဒုက္ခသည်စခန်းတွေထဲမှာပဲနေထိုင်ရတဲ့မွတ်စလင်တွေရောပြီးခဲ့တဲ့2018ခုနှစ်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထိတိမ်းဆောင်သွားရတဲ့မွတ်စလင်ဒုက္ခသည်တွေပါနေရရင်ကိုအခုချိန်ထိမပြောင်းနိုင်ကြသေးတဲ့နဲ့သူတို့နိုင်ငံသူတို့နေရာချင်းကိုပြန်နိုင်ကြဖို့ဆိုတဲ့မျှော်လင့်ချက်အနာဂတ်ကတော့မဲ့နေကြစေဖြစ်ပါလိမ့်ရှင်။